America in Burmese.
မင်္ဂလာညနေခင်းမှာသောရရှိနေတနိတာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်စက်တင်ဘာလ29ရက်စနေနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ19.25ရုပ်အနေနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အမိရှင်တင်သွင်းခံထားရတဲ့ Brett Kavanaugh ကိုပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ကစတင်စုံစမ်းစစ်ဆေးနေပါပြီကုလသမဂ္ဂထူထောင်ညီလာခံမှာမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေတက်ရောက်ပြီးတော့မင်္ဂွန်းပြောကြားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အရေးယူလှုပ်ဆောင်မှုမျိုးကိုလက်ခံမှာမဟုတ်ဘူးလို့ဝန်ကြီးဦးကျော်တင်ဆွေကကုလသမဂ္ဂမှာပြောကြားသွားပါတယ
် That we are not alone in having grave misgiving about ICC Mr. President
ICC နဲ့ဆက်နွယ်ပတ်သက်လှုပ်ဆောင်ရတဲ့အကြောင်းအရာမျိုးတွေဟာမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘူးဆိုတဲ့အကြောင်းကိုကိုးကားပြောကြားသွားတာပါဒီအကြောင်းတင်ပြခြင်းနဲ့အတူမြန်မာနိုင်ငံရခိုင်အရေးနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်မဟာတီယာကလည်းအပြင်းထန်ဝေဖန်သွားတဲ့အကြောင်းကိုတင်ပြအောင်မှာပါနောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အမိရှင်တင်သွင်းခံထားရတဲ့ Brett Kavanaugh ကိုပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ကစတင်စုံစမ်းစစ်ဆေးနေပါပြီ။ American ထက်လွတ်တော်တရားရေးကော်မတီရဲ့ပန်ကြားချက်အရစုံစမ်းစစ်ဆေးဖို့သမ္မတ Donald Trump က FBI ကိုညွှန်ကြားလိုက်တာပါ။ဒီညကစလို့တရားသူကြီး Brett Kavanaugh ပေါ် FBI ရဲ့ခုနှစ်ချိန်မြောက်စုံစမ်းစစ်ဆေးမှုတွေစတင်လိုက်ပါပြီ။တနည်းနည်းမှာတော့သူဟာ American ပြည်အောင်စုတရားရုံးချုပ်ရဲ့တရားသူကြီးတဦးအဖြစ်အသိမှတ်ပြုခံရပါလိမ့်မယ်လို့ Twitter မှာ Trump ကတောက်ကြမ်းနေညမှာရေးသားခဲ့ပါရယ်။လိမ့်မိုင်းဆိုင်ရာမတော်တရားပြုမှုဆိုင်ရာဆွဆဲချက်တွေထွက်လာခဲ့ပြီးတဲ့နောက်အခုစုံစမ်းစစ်ဆေးမှုကိုကန့်သက်အတိုင်းအတာအတွင်လွှတ်ဆောင်မှာဖြစ်ပြီးတော့သတင်းတပတ်အတွင်အပြီးတက်မယ်လို့ထုတ်ပြန်ချက်မှာသမ္မတ Trump ကပြောထားပါရယ်။တရားသူကြီး Kavanaugh ကိုအသေးချာနောက်ကျောင်းစစ်ဆေးပြီးသားဖြစ်တယ်လို့ Trump အစိုးရအဖွဲ့ကတောက်လျှောက်ပြောလာတာကြောင့်အခုဆုံးဖြတ်ချက်ဟာလုံးဝပြောင်းလဲသွားတဲ့အချက်ပါ။ Mr. Kavanaugh ကိုခံထားရေးအထက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်ဖို့တောက်ကြနေအစိုးရဘက်မှာတော့အထက်လွှတ်တော်တရားရေးကော်မတီကမဲခွဲအတည်ပြုလိုက်ပြီးသားပါ။အထက်လွှတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်ဖို့ဆိုင်ငံထားပြီးတော့စုံစမ်းစစ်ဆေးမှုလုပ်မယ်လို့သဘောတူရင်တရားရေးကော်မတီမှာမဲခွဲရခါသူထောက်ခံမယ်လို့ Republican အထက်လွှတ်တော်အမတ် Jeff Flake ကပြောတာကိုကော်မတီကသဘောတူပြီးတဲ့နောက်မဲခွဲတည်ပြုလိုက်နိုင်တာပါတရားရေးကော်မတီမှာ Republican အမတ်7ယောက် Democrat အမတ်10ယောက်ရှိပြီးတော့ Republican အားလုံးတွေကထောက်ခံမယ်ပေးပြီးတော့ Democrat အားလုံးကကန့်ကွက်မယ်ပေးခဲ့ကြတာပါအထက်လွှတ်တော်တစ်ခုလုံးအနေနဲ့ဆိုရင်တော့ Republican အမတ်က52ဦးနဲ့ Democrat အမတ်က49ဦးရှိပြီးတရားသူကြီး Kavanaugh ကိုအတည်ပြုခန့်ထားနိုင်ဖို့မဲရည်အတွက်50ထက်မနည်းရဖို့လိုအပ်ပါတယ်အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲတဲ့အခါထောက်ခံမဲနဲ့ကန့်ကွက်မဲအရေးအတွက်တူညီမယ်ဆိုရင်တော့ဒုတိယသမ္မတ Mike Pence ကအဆုံးဖြတ်မဲကိုပေးပိုင်ခွင့်ရှိပါတယ်ခင်ဗျာ
အမေရိကန်လွှတ်တော်အမတ်200ထက်မနည်းတို့ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ Washington မှာရှိတဲ့ပြည်ထောင်စုတရားသူကြီးတဦးကခွင့်ပြုလိုက်ပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်မရဘဲပြည်ပအစိုးရစီကအကျိုးအမြတ်တွေရယူတာတမမဟုတ်လက်ဆောင်ပစ္စည်းတွေလက်ခံတာမျိုးလုပ်မရအလုပ်လုပ်မရဘူးဆိုတဲ့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံမှာအခြေခံပြဋ္ဌာန်းချက်ကိုသမ္မတ Trump ကချုပ်ပေါက်တယ်ဆိုပြီး Democrat လွှတ်တော်အမတ်တွေကဆွဆွဲထားပါတယ်။ Washington DC တရားရုံးတရားသူကြီး Emmett Sullivan ကမနေ့တောက်ကြနေမှာအဲ့ဒီလိုခွင့်ပြုမိတ်ချလိုက်တာပါ။သမ္မတ Trump ရဲ့စီးပွားရေးလုပ်ငန်းတွေကဘာတကဘာတဝန်းလုံးမှာရှိနေပြီး Washington က Trump ဟိုတယ်မှာဆိုရင်လဲသမ္မတအင်ဂျီရောကိုလာရောက်ကြတဲ့နိုင်ငံခြားကအဆင့်မြင့်အရာရှိတွေတစ်ခါတည်းတဲကိုလေးရှိပါတယ်။သမ္မတ Trump ကသူ့ရဲ့စီးပွားရေးလုပ်ငန်းအားလုံးကိုပိုင်ဆိုင်သူအဖြစ်ဆက်လက်ရှိနေပေမဲ့အုပ်ချုပ်ရေးပိုင်းကိုတော့သူ့ရဲ့သားတွေကိုပေးအပ်ထားတာပါ။ဝေဖန်ရင်သမားတွေကတော့အဲ့ဒီလောက်နဲ့မလုံလောက်ဘူးလို့ပြောပါတယ်။လွှတ်တော်အမတ်တွေဖက်ကသမ္မတကိုတရားစွဲဆိုဖို့တရားရုံးကခွင့်ပြုလိုက်တာဟာအမေရိကန်ပြည်ထောင်စုမှာသမ္မတအပါအဝင်ဘယ်သူမှဥပဒေထက်မှမရှိဘူးဆိုတာပြတ်တလိုက်တာဖြစ်တယ်လို့ Washington အခြေဆိုင် Liberal တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Constitutional Accountability Center ဥက္ကဋ္ဌ Elizabeth Whitera ကပြောပါတယ်ဒီအဖွဲ့ကလွှတ်တော်အမတ်တွေဖက်ကကိုးစားပြုပေးမှာပါအစိုးရဖက်ကသမ္မတ Trump ကိုတရားရုံးမှာဆက်ပြီးကာကွယ်သွားမယ်လို့တရားရေးဌာနကပြောပါတယ်
အီရန်နိုင်ငံကအမေရိကန်တပ်တမန်ဝန်ထမ်းတွေဘေးကင်းလုံခြုံရာမှာယာယီပြောင်းရွှေ့နေထိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကညွှန်ကြားလိုက်ပါတယ်အီရန်နဲ့ အီရန်နဲ့ဒီအီရန်နိုင်ငံတွေကအီရန်မဟာမိတ်တွေရဲ့ချင်းချောက်မှုတွေကြီးထွားလာပြီးမှပွန်ပေယိုကအခုလိုညွှန်ကြားခဲ့တာပါအီရန်နိုင်ငံကအမေရိကန်ဝန်ထမ်းတွေနဲ့အုံပြရအဆောက်အဦတွေကိုတိုက်ခိုက်အောင်လှုံ့ဆော်ပြီးချင်းချောက်တာတွေရှိလာတာကြောင့်လူကြီးများကိုရွှေ့ပြောင်းနေထိုင်ဖို့ညွှန်ကြားခဲ့တာလို့ကြေညာချက်မှာရေးသားထားပါတယ်ဒါပြင်ဒေတာရင်းကအမေရိကန်အဆောက်အဦတွေကိုအီရန်ကတိုက်ခိုက်လာနိုင်ခြင်းရှိတာနဲ့ပတ်သက်လို့လည်းပွန်ပေယိုကသတိပေးပါတယ်အီရန်နိုင်ငံနဲ့ကမ္ဘာနေရာတိုင်းကအမေရိကန်တွေအမေရိကန်တပ်သမားအဆောက်အဦတွေအပေါ်အီရန်ကတိုက်ရိုက်ပဲဖြစ်ဖြစ်အီရန်ရဲ့ကိုယ်စားဘသူကပဲဖြစ်ဖြစ်တိုက်ခိုက်လာမယ်ဆိုရင်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အီရန်ကတာဝန်ယူရမှာဖြစ်တယ်လို့အီရန်အစိုးရကအကြောင်းကြားထားကြောင်းဝန်ကြီးဖွန်ပေကပြောပါတယ်အီရန်နိုင်ငံအတွင်းအီရန်ရဲ့ဩဇာလွှမ်းမိုးလာမှုနဲ့ပတ်သက်လို့အခုသတင်းပတ်အတွင်းကျင်းပတဲ့အမေရိကန်ကွန်ဂရက်လွှတ်တော်ကကြားနာပွဲအပြီးမှာနိုင်ငံခြားရေးဌာနဘက်ကအခုလိုပြောလာတာပါမေလကကျင်းပတဲ့အီရန်ထရီရေကောက်ပွဲနောက်ပိုင်းဒီအီရန်အစိုးရအဖွဲ့ပြန်လည်ဖွဲ့စည်းဖို့ကြိုးပမ်းနေချိန်မှာအီရန်နဲ့သူတို့ရဲ့တစ္ဆာကံအီရန်နိုင်ငံကရှိရစီသွေးကြွတွေဟာအစိုးရအဖွဲ့ပေါ်လွှမ်းမိုးလာနိုင်တာအပြင်အမေရိကန်ကတံပိုးပေးထားတဲ့လက်နက်တွေကိုလည်းရရှိလာနိုင်ကြောင်းအမေရိကန်လွှတ်တော်အမတ်တွေနဲ့စစ်ရေးနိုင်ငံရေးသုံးသပ်သူတွေကသတိပေးထားပါရခင်ဗျာ
လက်ရှိကမ္ဘာလုံးကျုံရဲ့အခြေအနေဟာခံမှန်းလို့မရပဲအပြောင်းလဲဖြစ်သွားနိုင်တဲ့အနေအထားကိုရောက်နေပြီလို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နှစ်တိုးရဲ့စစ်ဘက်ဆိုင်ရာကော်မတီဥက္ကဋ္ဌဆာစတူဝတ်ပီချ်ကသတိပေးလိုက်ပါတယ်။နှစ်တိုးမဟာမိတ်တွေဖက်ကလည်းဖြစ်လာမယ့်စိန်ခေါ်ချက်အစ်စ်တွေကိုရင်ဆိုင်မှုပြင်ဆင်ထားမယ်လို့ပြောပါတယ်။ဒီရုံးပတ်ရက်အတွင်းပိုလန်နိုင်ငံမှာနှစ်တိုးစစ်ဘက်ဆိုင်ရာကော်မတီဝင်တို့နဲ့တွေ့ဆုံပြီးနှစ်တိုးတပ်ဖွဲ့တွေရဲ့အဆင်သင့်အနေအထားတုံ့ပြန်နိုင်တဲ့အခြေအနေနဲ့ခင်မအောင်လောက်ကိုင်းနေတာတွေအပြင်အနာဂတ်စီရေးလေ့ကျင့်မှုဆိုင်ရာလမ်းညွှန်ချက်တွေကိုချမှတ်ခဲ့ကြတာပါ။တိုက်ပွဲမှာအဆင်သင့်တိုက်ခိုက်နိုင်တဲ့ရစ်တပ်စစ်သည်မော်ဂျီနောက်ထပ်အစီ30အင်အားကြီးဒါမှမဟုတ်အင်အားအလတ်ရှိတဲ့ပျောက်ကြားတပ်ရင်30နဲ့စစ်လက်ရင်တပ်ရင်30ကိုရပ်ပေါင်း30အထွန်းအစီအစဉ်ဖြစ်အောင်နေတိုးမဟာမိတ်တွေဘက်ကစီမံပေးထားမယ်လို့ဆာပီချ်ကပြောဆိုသွားပါတယ်။ဒီအစည်းအဝေးကိုတနေ့3ရက်ကျင်းပလည်ရှိတာပါ။ဒီတနေ့အစည်းအဝေးကိုတော့တီချလွတ်လပ်တဲ့ပိုလန်စစ်တပ်တရားဝင်ဖွဲ့စည်းခဲ့တဲ့နေ့တရားပြည့်အထိမ်းအမှတ်ဖြစ်ဝါဆော့မြို့မှာကျင်းပတာပါ။ပိုလန်ကာကွယ်ရေးဝန်ကြီးမာရီယိုရှ်ဘူရှ်ချတ်ကလည်းနေတိုအဖွဲ့ဝင်29နိုင်ငံကစစ်ဘက်ဆိုင်ရာကောင်းဆောင်တွေနဲ့မတွေ့ခင်ကော်မတီဥက္ကဋ္ဌဆာစတူဝတ်ပီချ်နဲ့တောက်ကြနေမှာတီချတွေ့ဆုံပါတယ်။ပေါ်စစ်ဒေတာမှာရုရှားဘက်ကစစ်ရေးအင်အားတိုးချဲ့လာတဲ့လို့ရတဲ့ကြောင့်ပိုလန်နိုင်ငံကသူ့ရဲ့လုံခြုံရေးအပေါ်အထူးစိုးမိုးတွေရှိလာနေတာဖြစ်ပါတယ်။
ဒီ UI American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068.3 MHz စိုင်းတိုမီတာ19 kHz 15965နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းလေးကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာအမေရိကန်ပြည်အောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာစက်တင်ဘာ28ရက်တောက်ကြနေ့ကဒီနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေတက်ရောက်ပြီးတော့မင်ကွန်းပြောကြားပါရယ်နိုင်ငံကအရေးကိစ္စတွေကိုဖြည့်ရှင်းတာမှာကုလသမဂ္ဂရဲ့ခန်းကဏ္ဍမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးတိုင်းတော်လည်းနဲ့ကိုင်ပြည်ပခအဆုံးသက်ရေးနဲ့ညီညွတ်ရေးဖို့လှုပ်ဆောင်နေတာတွေကိုဝန်ကြီးဦးကျော်တင်ဆွေကသူ့မင်ကွန်းရှေ့ပိုင်းမှာပြောသွားပြီးတဲ့နောက်ကျန်တဲ့အချိန်အားလုံးမှာဒီရခိုင်ပြည်နယ်အရေးကိစ္စကိုပဲအခြေတွင်ပြောသွားပါရယ်တိုင်းရင်းသားလက်နက်ကိုင်ပြည်ပကတွေကိုနိုင်ငံရေးနည်းလမ်းနဲ့သာအဆုံးသတ်နိုင်မယ်လို့ခံယူထားတဲ့အကြောင်းဝန်ကြီးဦးကျော်တစ်ဆွေကပြောပါရယ်ရခိုင်ပြည်နယ်ချက်တဲကိုဖြစ်ရှင်းလာမှာအကြံပေးခဲ့တဲ့ဒီကွဲလွန်သူကုလသမဂ္ဂဒွေးမှုချုပ်ဟောင်ကော်ဖီအာနန်ကိုချီးကျူးဂုဏ်ပြုစကားပြောသွားတယ်လို့ကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်88ချက်အနဲ့81ချက်ကိုအကောင့်ထဲပေါ်နေပြီဆိုတာကိုလည်းထည့်ပြသွားပါရယ်ရခိုင်ပြည်နယ်ကနေနေရွှန့်ခွာသွားသူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးသင်ငယ်တွေရဲ့ဒုက္ခတွေပေါ်လွန်စွာဆာနာထောက်ထားမိပါတယ်လို့ပြောပြီးနေရွှန့်ခွာသွားသူအားလုံးကိုပြန်လည်လက်ခံနိုင်ဖို့အတွက်အစီအမံတွေဆောင်ရွက်ထားတဲ့အကြောင်းပြောပါရယ်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းဂရီကိုတွေကိုလိုက်နာဖို့နဲ့စစ်စစ်ပြီးသူတွေကိုဆန္ဒအလျောက်လုံခြုံတိုက်ခါရှိစွာပြန်လာနိုင်ရေးအတွက်အချိန်မဆွဲဘဲခွင့်ပြုပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းသွားပါရယ်နေရဆုံးကသွားသူတချို့ကိုဆန္ဒသဘောအလျောက်ကိုအစီအစဉ်နဲ့ကိုပြန်လာကြပြီးဖြစ်တယ်လို့ဆိုပေမဲ့နှစ်နိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ကပြန်ပို့သူတယောက်မှမရှိသေးဘူးလို့လည်းထည့်ပြောသွားပါရယ်လူခွေကောင်စီအစီအစဉ်ကစားနဲ့ ICC ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ကတော့အရင်ကပြောထားမှုတဲ့ယက်တီချက်တွေအတိုင်းပဲလက်မခံနိုင်ဘူးဆိုတာဝန်ကြီးဦးကျော်တင်စေကထပ်ပြောသွားပါရယ်အဆုံးမှာတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲအားလုံးကိုရင်ဆိုင်ဖြေရှင်းဖို့စည်းလုံးညီညွတ်စွာယက်တီလေးရရှိပါတယ်လို့သူကပြောသွားပါရယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာတောက်ကြနေကခွန်တရမငါအဆင့်ပြင်းအားရှိတဲ့ငလင်လှုပ်သွားပြီးတဲ့နောက်ပ ပါလာနဲ့ဒေါင်ဂလာမြို့တွေကိုဆူနာမီရေလိုင်းကြီးတွေဝင်ရောက်တိုက်ခိုက်ကြတဲ့အကြောင်းသေဆုံးသူ300ရှစ်လေးဦးထက်မနည်းရှိနေပြီးတာယာယာထားသူ920ကျော်ရှိနေတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါရယ်ပြောပွဲရှင်ပွဲကျင်းပနေတဲ့ပေါလာမြို့ကန်ချီမှာလူတွေရာနဲ့ချီလာရောက်ဆင်နွှဲနေကြမှာပဲငလင်းလှုပ်ပြီးတော့ဆူနာမီရေလိုင်းကြီးတွေဝင်ရောက်ခဲ့ရမှာလူအတော်များများလိုင်းလုံးကြီးတွေနဲ ကပြောပါတယ်ဆိုင်းလုံးကြီးတွေဝင်ရိုက်လို့ထောင်းနဲ့ချီတဲ့လူနေအိမ်တွေဆေးရုံတွေဆေးဝယ်ဆန္ဒကြီးတွေနဲ့ဟိုတယ်တွေပြိုကျခဲ့ရပြီးတော့ပေါလောမျိုးရဲ့အဓိကအဝေးပြေးလမ်းမကြီးအစိတ်ပိုင်းတချို့လည်းမြေပြိုးတဲ့အထယ်ပါသွားတယ်လို့သူကဆက်ပြောပါတယ်ဆူလာဝီစီကမ်းခြေအနီးကမြစ်တစ်ခုပေါ်ဆောက်ထားတဲ့တရာကြီးလည်းကျိုးကျသွားခဲ့တာပါအဲ့ဒီဒေသကိုရှာဖွေကဲကြဲအဖွဲ့တွေဆီလို့ပြေလောက်ကိုင်းနေပြီလို့လည်းပြောခွင့်ရသူကပြောပါတယ်ရုံမြင့်တန်ကြားကပြသတဲ့ဗီဒီယိုဖိုင်တစ်ခုထဲမှာတော့အိတ်တွေထဲတချို့ထည့်ထားတဲ့လူသေးအလောင်းတွေကိုလမ်းနေပေါ်မှာတန်းစီချထားတာကိုတွေ့ရပြီးဒဏ်ရာရထားသူတွေကိုလည်းအ мян ဖြစ်တယ်လို့ဆောက်ထားတဲ့ကျမ်းမာရေးဌာနအပြင်ဘက်မှာကုသပေးနေတာကိုတွေ့ရပါတယ်။ပြိုကျခဲ့တဲ့အဆောက်အုံအပိုင်းစားတွေနဲ့ရိုက်မိတာဓမ္မမဟုတ်ဆူနာမီရေလိုင်းကြီးတွေနဲ့မျောပါသွားလို့လူတွေတိတ်ဆုံးခဲ့ရတဲ့အတွက်နေရာပေါင်းစုံကနေအလောင်းတွေကိုလိုက်ကောက်ခဲ့ရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။
ကမောရီယာဝန်ကြီးချုပ်ဟွန်ဆန်ကသူ့အနေနဲ့ဝန်ကြီးချုပ်အဖြစ်ပြန်ရွေးချယ်ခံရတာနဲ့ပတ်သက်လို့တရားဥပဒေကြောင့်အရာကိုက်ညီမှုရှိမရှိမေးမြန်းပြောဆိုနေရတဲ့နဲ့ပတ်သက်ပြီးတော့ဒီတောက်ကြနေကသတိပေးပြောလိုက်ပါတယ်ကုလသမဂ္ဂထိပ်တန်းတန်တမန်တူကကမောရီယာရွေးကောက်ပွဲဟာဒီမိုကရေစီနည်းလမ်းနဲ့အညီကျင့်ပါခဲ့တာဟုတ်မဟုတ်တန်လျာရှိကြောင်းပြောဆိုခဲ့ပြီးတဲ့နောက်ကမောရီယာကို33နှစ်ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကအခုလိုတုံ့ပြန်လာပါသတင်းမီဒီယာတွေသတင်းတောက်တွေနိုင်ငံရေးတိုက်ခန်းတွေကိုပြည်နေထိန်းချုပ်ခဲ့ပြီးတဲ့နောက်ဇလိုင်းလကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမှာဟွန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူ့ပါတီက125နေရာလုံးမှာအနိုင်ရခဲ့ပါတယ်ဒီသတင်းပတ်အစောပိုင်းမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီညီလာခံမှာကမ္ဘောဒီးယားဆိုင်ရာကုလအထူးသတ္တမန်ရိုနာစမစ်ကကမ္ဘောဒီးယားရွေးကောက်ပွဲဟာပါတီစုံဒီမိုကရေစီစနစ်ကိုပြစ်ပယ်လိုက်တဲ့လှုပ်ရွတ်ဖြစ်ပြောဆိုခဲ့တာပါနယူးယောက်မှာကျင်းပတဲ့အထွေထွေညီလာခံမှာတော့ကမ္ဘောဒီးယားလူထုအနေနဲ့လွတ်လပ်စွာရွေးချယ်ခွင့်နဲ့ဒီရွေးကောက်ပွဲရလဒ်တရားဝင်မှုဖြစ်မဖြစ်ဆိုတာမေးစရာမဟုတ်တလို့ညှင်းခုန်ဆွေးနွေးကြလဲမဟုတ်ခဲ့ဘူးလို့ဟွန်ဆန်ကပြောသွားပါတယ်ခင်ဗျာ
မလေးရှားနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာဖို့မျှော်မှန်းထားတဲ့အန်ဝါအီဘရာဟင်ကနိုင်ငံရေးလောကထဲပြန်ဝင်နိုင်ရင်အတွက်သူ့ရဲ့မဲဆွယ်စည်းရုံးပွဲကိုဒီကနေ့မှပဲစတင်လိုက်ပါတယ်ဒါပေမဲ့လည်းမစ္စတာအီဘရာဟင်ဟာအကျင့်ပြတ်ချစားမှုလိန်လုံချင်းဆက်ဆံမှုတွေနဲ့သူ့ကိုတရားစွဲဆိုပြီးထောင်ချစေခဲ့တဲ့သူ့ရဲ့လက်ထောက်ဟောင်းသူ့ရဲ့စိန်ခေါ်မှုနဲ့မမျှော်လင့်မဲရင်ဆိုင်ခဲ့ရပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တင်ဆက်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းစုစည်းတင်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အစိုးရခံစားနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်မခံဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေ့ကပြောကြားသွားပါတယ် AP နဲ့ Writers တင်းဌာနတွေရဲ့သတင်းတွေကိုအခြေခံပြီးအပြည့်စုံကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတော့မြန်မာဆိုရဘက်ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်ဒီလာကန်တွင်မိန်ကုံပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူခွေချိုးဖောက်ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့လက်မခံဘူးလို့ဝန်ကြီးဦးကျော်တင့်ဆွေကပြောကြားလိုက်ပါတယ
် We are heartened that we are not alone in having grave misgiving about ICC
ဒီ visa တရားရုံးပေါ်ယုံကြည်စိတ်ချမှုကင်းမဲ့တာမိမိတို့တနေနိုင်ငံနဲ့မဟုတ်ဘူးဆိုတာသိရလို့အားတက်မိပါတယ်ဒါပေမဲ့လည်းကျွန်တော်အနေနဲ့ထပ်ပြီးရှင်းရှင်းလင်းလင်းပြောလို့တာကနိုင်ငံတကာရာဇဝတ်တရားရုံးရဲ့အခုလိုဥပဒေကြောင်းအရတန်တရားဖြစ်ပွဲဝင်ရောက်ဆက်ဖက်မှုကိုမြန်မာစိုးရအနေနဲ့လက်ခံနိုင်မှာမဟုတ်တော့လဲရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေအတွက်ခိုင်လုံတဲ့တပ်တွေထောက်ထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်ကျွန်တော်တို့အနေနဲ့အပြည့်အဝကတိပြုပါတယ
်ကုလသမဂ္ဂလူခွေကောင်စီကတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့ပြီးခဲ့တဲ့ဩဂတ်လကအစိုးရခန်းစားတောင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဒီအစိုးရခန်းစားဟာခိုင်လုံတဲ့တပ်တွေထောက်ထားတွေပေါ်မှာအခြေခံထားတာမဟုတ်ဘူးလို့ဦးကျော်တက်စွေကပြောပါတယ
် At a time when we are working hard to build harmony on the ground we are concerned that the release of this report.
ကျွန်တော်အနေနဲ့လက်တွေ့ရေးရနေတာမှာလူမှုတိုင်းဝန်တွေကြားသားဆတာရှိစေဖို့ကြိုးပမ်းနေတဲ့အချိန်မှာပဲခိုင်လုံတဲ့တက်တည်ထောက်ထားမပြနိုင်တဲ့ဖြစ်ရစကြောင်းတွေကိုအခြေခံထားတဲ့အစီရင်ခံစာကိုထုတ်ပြန်လိုက်တာဟာပြည်မှမှုကိုဆက်လက်ဖြစ်ပေါ်စေပြီးရခိုင်ပြည်နယ်မှာရှိတဲ့လူမှုတိုင်းဝန်ကြားအလွန်လိုအပ်နေတဲ့လူမှုပေါင်းစည်းနေထိုင်မှုတည်ဆောက်ရေးအတွက်လှုပ်ဆောင်ကြိုးပမ်းနေတာတွေကိုဟန်တားဖြစ်လာမှာစိုးရိမ်မိပါတယ်
ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကိစ္စခန်းတွေကို ARS ရင်းကြားအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွင်းမှာနေပြည်တော်ရှင်းလင်းရေးတွေလုပ်ခဲ့ပြီးအဲဒီကနေရင်းကြားမွတ်စလင်တွေတိမ့်နဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နိုင်ငံသဘောတူစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ပြီးလည်းဖြစ်ပါတယ်မြန်မာဆိုရဘက်ကတော့အမျိုးသမီးတွေနဲ့ကလင်ကလေးအပါဝင်လေးရဆုံခွာထွက်ပြေးသူတွေအားလုံးကိုပြန်လည်လက်ခံနိုင်ဖို့အတွက်လှုပ်ဆောင်ထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒီသဘောတူညီချက်တွေအတိုင်းလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်လို့လည်းဦးကျော်တွင့်စေကပြောကြားခဲ့ပါတယ
် We call on Bangladesh to fulfill its commitments in accordance with the bilateral agreement to allow
နိုင်ငံသဘောတူညီချက်တွေအတိုင်းခရီးကွက်တွေကိုလိုက်နာဖို့နဲ့စစ်စစ်ပြီးသူတွေကိုသူတို့ဆန္ဒလျောက်ဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိစွာပြန်လာနိုင်ဖို့အတွက်အချိန်မဆွဲဘဲခွင့်ပြုပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
။နေ့စဉ်ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတော့အခုနှစ်မှာမြန်မာဆိုရဘက်ကဒေါင်ဆန်းစုကြည်တက်ရောက်ခြင်းမရှိဘဲနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွင်နဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ပြည်ထောင်စုအထွေထွေညီလာခံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေရဲ့မိခွန်းနဲ့ပတ်သက်လို့ကိုရန်တိုင်းကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းတင်ပြချင်တာကမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကအပြင်းထန်ဝေဖန်ပြောဆိုသွားပါတယ်။83ချိန်မြောက်ပြည်ထောင်စုအထွေထွေညီလာခံမှာစက်တင်ဘာ28ရက်တောက်ကြနေ့ကပြောတဲ့မိခွန်းထဲမှာတော့ဝန်ကြီးချုပ်မဟာတီယာကရခိုင်ပြည်နယ်အရေးကိစ္စကိုလည်းထည့်သွင်းပြောကြားသွားတာပါ။ဒါအပြင်ဆော်ရီအာရီဗီးယားနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာထိပ်တန်းတာဝန်ရှိသူတဦးကလည်းဝေဖန်ပြောဆိုခဲ့ပါတယ်။ကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံကိုတက်ရောက်လာသူနိုင်ငံတကာကထိပ်တန်းတာဝန်ရှိသူတွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်တဲ့ခဲ့တာတွေနဲ့ပတ်သက်လို့ပြစ်တင်ဝေဖန်ပြောဆိုသူအတော်များများရှိတဲ့ထဲမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်လည်းတူအပါအဝင်မှာ
In Myanmar Muslims in Rakhine state are being murdered their homes
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကမွတ်စလင်တွေဟာအသက်ခံနေကြရနေအိမ်တွေမိရှို့ခံကြရဒုက္ခတွေအများအပြားထွက်ပြေးကြရပြီးပင်လယ်ထဲမှာနေမြုပ်သေဆုံးကြရရေအစားအစာနဲ့တကယ်အခြေခံတန်ရှင်းမှုတွေမရှိဘဲဖြစ်တယ်လို့စောက်ထားတဲ့တဲအိမ်တွေမှာနေထိုင်နေကြရပါတယ်ဒါပေမဲ့ Nobel ငြိမ်းချမ်းရေးဆုရှင်တူအပါအဝင်မြန်မာအာဏာပိုင်တွေကတော့ဒီလိုပြည့်ပြည့်နေတယ်ဆိုတာကိုညှင်းဆန်ကြပါတယ်
။မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီးအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရဘူးဆိုတဲ့မူဝါဒဟာ ASEAN ရဲ့နာမည်ကျော်မူဝါဒဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းဒီမိုကရေစီရဲ့လှုပ်ရှားသူအများကြီးကိုဖိနှိပ်ဖြူခွဲဖမ်းဆီးထောင်ချတာတွေပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေကအပြင်းအထန်ပြောဆိုမှုတော့မရှိသလောက်ပါဝင်မဆွက်ရေးမူဝါဒကိုဝန်ကြီးချုပ်မဟာတီယာကအတိအမှန်ပြုပေမဲ့အခုဖြစ်ရတဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုတော့အခုလိုပြောသွားပါတယ
် I believe in non-interference in the internal affairs of nations but this
နိုင်ငံရဲ့ပြည်တွင်းရေးမှာဝင်မဆွက်ရဘူးဆိုတဲ့ရည်တည်ချက်ကိုကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့လူအစုဝေးလိုက်တက်ပြတ်ခံနေရတာကိုကဘာကြီးကဘာမှမလုပ်ဘဲထိုင်ကြည့်နေပါတယ်နိုင်ငံတွေဟာတီးကြားစီလွတ်လပ်မှုရှိကြပါတယ်။ဒါပေမဲ့သူတို့ဟာလွတ်လပ်တယ်ဆိုတာကြောင့်သူတို့လူမှုကိုတပ်ဖြတ်ခွင့်ရှိတယ်ဆိုတဲ့အတိတ်ပဲမတက်ရောက်ပါဘူး
။တောက်ကြနေကကျင်းပတဲ့အဆင့်မြင့်ဆွေးနွေးပွဲတစ်ခုအတွင်းမှာလဲဆော်ဒီအာရေဗျနိုင်ငံသားရဲ့ဝန်ကြီးအဒယ်လ်အယ်ဂျူဘီယာကရိုဟင်ဂျာလူနည်းစုအပေါ်ဆိုးရွားစွာချူဖော်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုဆော်ဒီအာရေဗျာကအပြင်းအထန်ရှုတ်ချပါတယ်။ဒီဝမ်းနည်းကြည်ကွဲပဲဖြစ်ရအဆုံးသတ်စေဖို့လူသားစာနာမှုအကူအညီတွေပေးဖို့ဗီဒီယံခံရပြီးလူအနေနဲ့လူလူစီကိုအကူအညီတွေရောက်ရှိစေဖို့မြန်မာအစိုးရကိုသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့နိုင်ငံတကာတိုင်းဝိုင်းနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပို့ပြီးတော့အားထုတ်လှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်မြန်မာအစိုးရဟာရခိုင်ပြည်နယ်အရေးကြီးစကိုတိရောက်စွာနဲ့ခိုင်မာစွာဖြေရှင်းလှုပ်ဆောင်မှုမရှိသေးဘူးလို့လူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂဒုတိယအကြီးအကဲအာဆူလမိုလာကလည်းဝေဖန်ပြောဆိုပါတယ်စက်တင်ဘာလ28ရက်ကြာသပတေးကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံဝန်ကြီးအဆင့်အစည်းအဝေးတစ်ခုအတွင်းမင်းစ်မူလာကအဲ့လိုဝေဖန်ပြောဆိုသွားတာပါ
မြန်မာစုရအနေနဲ့တကယ်စစ်မှန်တဲ့ရှေ့ဆက်လုံဆောင်မှုတွေချမှတ်ရပါမယ်။လက်တွေ့မှာချက်ချင်းအပြောင်းလဲဖြစ်စေမယ်။ခိုင်မာတဲ့တန်ဋိဌံကိုရှင်းရှင်းလင်းလင်းသက်သေပြလုံဆောင်ရပါမယ်လို့လည်းမက်စ်မူလာကပြောပါတယ်။ရိုဟင်ဂျာတွေဟာအခုဆိုရင်ကမ္ဘာအကြီးဆုံးနိုင်ငံမဲ့လူထုဖြစ်နေပါပြီလို့ဆိုပြီးဒုက္ခတွေအရေးတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူအညီပေးဖို့ပန်ကြားထားတဲ့ရမုံငွေဟာ38ရာခိုင်နှုန်းပဲပြည့်မီသေးတယ်လို့အလေးနဲ့ပြောပြီးတဲ့နောက်အလူရှင်နိုင်ငံတွေအနေနဲ့ဒုက္ခတွေအကြက်တဲကိုဖြေရှင်းရေးကူညီပံ့ပိုးပေးကြဖို့ပန်ကြားသွားပါတယ်။ဝန်ကြီးချုပ်မာဒီယာကသူ့ရဲ့မိန့်ခွန်းထဲမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုထည့်ပြောမသွားပေမဲ့ကျန်တဲ့နိုင်ငံတွေတောင်းရှိသူတွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပြောဆိုတာတွေရှိပါတယ်။ဒီအသုံးအနှုန်းခေါ်ဟာမြန်မာနိုင်ငံတွင်းမှာအစိုးရကအတိအမှန်မပြုသလိုလူလူကြားမှာလည်းအခုချိန်ထိအခြေတည်အငင်းပွားနေရတဲ့ကိစ္စပါ။မြန်မာနိုင်ငံတွင်းမှာရှိနေသေးတဲ့အကြမ်းဖျင်းရိုဟင်ဂျာလူဦးရေ6သိန်းလောက်ကိုတီးခြားဖယ်ထုတ်ထားတဲ့အခြေအနေတွေကိုဖယ်ရှားပြဖို့နဲ့သူတို့ကိုခွဲခြားနှိမ်ချဆက်ဆံတာဆိုးရွားလာတဲ့အခြေအနေတွေအောက်မှာနေထိုင်ခိုင်းတာတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲအာဆူလာမူလာကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်ခင်ဗျာ
။ကုလသမဂ္ဂဒုတိယညီလာခံမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ပြောဆိုမှုတွေကိုကိုကျော်ကျော်သိန်းကစူးစီးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့ညာ9နိုင်ကျွဲ PO ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးချင်ပါတယ
်။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အဖော်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲတင့်မြင့်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို FOES စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOES ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။တိုင်းရိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောရရှင်နေနေညာ9နာရီမတိုင်ခင် VO ရဲ့ရုံးချုပ်ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ပြီးမိမိတို့ရဲ့ဖုန်းနံပါတ်တွေကိုလှမ်းပေးနိုင်ပါတယ် VO ရကနေပြန်ခေါ်သွားမှာဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရဲ့အခြေအနေကိုတင်ပြကြပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတဒိုနယ်ထရမ့်ရဲ့မဲဆွယ်စီယုံရီမှုဟောင်းပေါ်မန်နဖို့တရားစွဲရင်ဆိုင်နေရတာဟာဝါရှင်တန်မြို့တော်ကနေငွေတန်းထောင်ပေါင်းများစွာနဲ့လေပတ်နေတဲ့အကျိုးဆောင်လော်ဘီလုပ်ငန်းကြီးတစ်ခုလုံးကိုတုံ့လှုပ်စေပါတယ်။ဘဏ်နဲ့ဒီငွေစည်းရင်းလိမ်လည်မှုဆွဲချက်တွေအပေါ်မှာသူအပြစ်ရှိကြောင်းဝန်ခံခဲ့တယ်လို့တရားရေးဌာနကစုံစမ်းစစ်ဆေးမှုတွေမှာဝင်ရောက်နှောက်ယှက်မှုဆွဆွဲချက်ကိုလည်းဝန်ခံလိုက်လို့နိုင်ငံတွေအဖွဲ့အစည်းတွေရဲ့အကျိုးအမြတ်အတွက်အမေရိကန်အစိုးရနဲ့ဆက်သွယ်လှုံ့ဆော်တဲ့လော်ဘီလုပ်ငန်းတွေတော်တော်လေးကျင်းနဲ့ကြက်တဲ့ရောက်သွားစေတာပါ။ဒါရီယာတီယာကတ်ဆီရဲ့သတင်းလွှာကိုတော့မန်အေးတန်တော်ကြော်ပြောပြမှာပါခင်ဗျာ
။တမန်တော်နဲ့ထရမ့်ရဲ့မဲဆွယ်စီယုံရေးမှုဟာဘောမန်နဖော်ဟာတရားရေးဌာနရဲ့စုံစမ်းမှုတွေကိုနှောက်ယှက်မှုနဲ့တရားစွဲခံရတာကိုအပြစ်ရှိကြောင်းဝန်ခံလိုက်ပြီးတဲ့နောက်မှာတော့2016အမေရိကန်တမန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဝင်ရောက်ဆွဖက်မှုအတွက်စုံစမ်းစစ်ဆေးနေရမှာသူကအကြံပေးပါဝင်မှုသဘောတူလိုက်ပါတယ်။လော်ဘီလုပ်ငန်းတွေလှုပ်လာတာတက်တန်းရှည်ချောင်းလာပြီဖြစ်တဲ့မစ္စတာမန်နဖော်ဟာရုရှားရဲ့ယူကရိန်းနိုင်ငံရေးသမားတွေအတွက်အကျိုးဆောင်လုပ်ပေးခဲ့တဲ့သူ့ရဲ့နိုင်ငံသားအတိုင်းပြည်ကိုယ်စားလှယ်အဖြစ်နဲ့အမေရိကန်မှာမှတ်ပုံတင်ပြီးဖွင့်ဟတာမလုပ်ခဲ့တာကိုလည်းအစိုးရရှိနေတွေကထောက်ပြကြပါတယ်။ယူကရိန်းပြည်ထောင်စုကံသမ္မတဗီတယ်ယနူကိုဗစ်လိုမျိုးရုရှားရဲ့နိုင်ငံရေးသမားတွေစီကနေဒေါ်လာတန်60လောက်ငွေတွေယူထားပြီးတော့မန်နဖော်ကသူ့ရဲ့အကျိုးဆောင်လုပ်ပေးခဲ့ပေမဲ့လည်းအခုတော့သူ့ကြောင့်ဒီလိုအမေရိကန်မျိုးတော်မှလာပြီးတော့နိုင်ငံသားအတိုင်းပြည်တွေလော်ဘီလုပ်အကျိုးဆောင်တဲ့လုပ်ငန်းကြီးတစ်ခုလုံးအားလုံးရဲ့မျက်စိတောက်တောက်ကြီးခံရတဲ့အခြေအနေကိုရောက်နေပါတယ်။လော်ဘီသမားတဦးဖြစ်တဲ့ David Rehar က
Why are they being paid so much by bad people? Because they're bad. I think what happens and maybe what happened in the Paul Manafort case.
သူတို့လူစိုးတွေကဘာလို့ပတ်စံနေအများကြီးပြင်းငါကြတာလဲ။သူတို့ကလည်းမကောင်းလို့ပေါ့လေ။အခုဖြစ်နေတဲ့ပုံကမနဖော့ကိစ္စဖြစ်သွားတဲ့နေရာမှာကိုယ့်ချင်းတွေကိုကိုမိသွားတာပဲလို့ကျွန်တော်ကတော့ယူဆပါတယ်။ကိုဘာသာကိုတိတ်ထင်သွားတာပါ။ဒီမှာရင်အာနာရှင်တွေကပါသူတို့စီမှာအလုပ်အပ်ပြီးသူတို့အကျိုးစီးပွားအတွက်ငားရမ်းလာကြတော့တာပါပဲ။
မစ္စတာမန်နာဖော့ဟာဒီရုရှားကိစ္စအမှုကြီးဖြင့်ဗန်နဲ့အမျက်ခွန်ဆိုင်ရာငွေကြေးလိမ်လည်မှုတွေအတွက်အမှု၈ခုနဲ့အပြည့်ရှိချောင်းဆုံးဖြတ်ခံထားရပြီဖြစ်ပါ၏ဖာရာလို့အတူရောက်ခေါ်တဲ့နိုင်ငံသားတိုင်းပြည်ရဲ့ကိုယ်စားလှယ်ဖြစ်တဲ့မှတ်ပုံတင်ရမယ်ဥပဒေအောက်မှာသူမှတ်ပုံတင်ထားခဲ့တာမျိုးလည်းမရှိပါဘူး1938ကပြဋ္ဌာန်းတဲ့အဲ့ဒီဥပဒေကနိုင်ငံသားအစိုးရတစ်ခုရဲ့ကိုယ်စားလှယ်အကျိုးဆောင်ပေးတယ်ဆိုရင်သူတို့ရဲ့လှုပ်ရှားမှုလုပ်ငန်းတွေကိုအမေရိကန်အစိုးရကိုတင်ပြထားရမှာဖြစ်ပါတယ်အခုတော့မစ္စတာမန်နာဖော့ရဲ့တရားခွင်ကြောင်းဒီငွေတန်းပေါင်းများစွာနဲ့လဲပတ်နေတဲ့ဝါရှင်တန်လော်ဘီလုပ်ငန်းကြီးတစ်ခုလုံးစိုးရိမ်နေကြတာပါအခုလိုသူတရားစီရင်ခံရပြီးတဲ့နောက်မှာတော့ဖာရာဥပဒေအရလုပ်ရမယ့်အမှတ်ပုံတင်တာတွေအများကြီးတိုးလာနိုင်တယ်လို့ကျွမ်းကျင်သူတွေကခံမှန်းပါတယ်။ Open Secret နိုင်ငံရေးသတင်းမှန်စုဆောင်ရေးသုတေသနဌာနကသုတေသီအန်နာမက်ဆော့ဂလီယာက
So we're seeing a lot of retroactive filers which has been really interesting people going back 6 years and filing for not necessarily for nefarious reasons places like
အရင်ကလုပ်ထားခဲ့တဲ့ကိစ္စတွေအခုမှလာပြီးတော့အမှတ်ပုံတင်ဖွင့်ရတာတွေအများကြီးတွေ့နေရပါတယ်ဒီမှာစိတ်ဝင်စားစရာကောင်းတာကနိုင်ငံခြားရေးနဲ့ပတ်သက်တဲ့ကိစ္စတွေမှမဟုတ်ဘူး။ဘာဟာမတ်စ်ကျွန်းလိုအပန်းဖြေခီးသွားနေရမှာလွတ်ခဲ့တဲ့6နှစ်လောက်ကဖြစ်ခဲ့တဲ့ကိစ္စတွေပါလာပြီးတော့အတိပင်းမှတ်ပုံတင်ကြပါရယ်။ဖာရာဥပဒေကိုကန့်ပြီးပြဿနာရှာလာနိုင်တာကိုသိတော့မှသူတို့လည်းဒါနဲ့ညှိနိုင်နေဆိုပြီးအခုလိုလှုပ်လာကြတာပါ။
နိုင်ငံသားအစိုးရရဲ့အတွက်လော်ဘီလုပ်နေတဲ့သူစီးရင်ကိုတလောကပဲဒီဝါရှင်တန်အခြေစိုက်တာဝန်တည်တဲ့နိုင်ငံရေးဌာနကထုတ်ပြန်လိုက်ပါရယ်။အဲ့လိုလုပ်ငန်းတွေကနေပြီးငွေတွေဘလောက်ဝင်နေလဲဆိုတာလူသိရှင်ကြားထုတ်ပြန်ထားတာနှစ်ပေါင်းများစွာရှိနေခဲ့ပေမဲ့အခုမှသူတို့ရဲ့ထုတ်ပြန်မှုအစ်တကြောင့်အဲ့ဒီအချက်အလက်တွေထဲမှာကိုလိုချင်တာတွေကိုရှာတွေ့ဖို့ပို့ပြီးလွယ်ကူသွားပါတယ်။ဒီမှာတချို့အချက်တွေကတော်တော်ကိုစိတ်ဝင်စားစရာကောင်းတာပါ။ဒီမှာသူတွေဒီအန်နာမက်ဆိုကလီယာကပဲ
The thing that struck me the most was just the sheer amount of money we have ended up
ကျွန်မကိုအဓိကအံ့ဩစေတာကဒီငွေကြေးပမာဏပါပဲ။2019ခုနှစ်အစပိုင်းမှာကိုသုံးတဲ့ငွေကပဲတန်9000လောက်ရှိပါတယ်။
ဒီလိုမျိုးအမေရိကန်အစိုးရစီမှာအကျိုးဆောင်ပေးဖို့အတွက်လုပ်တဲ့နေရာမှာငွေကုန်အခန့်ဆုံးသူကတော့တောင်ကိုရီးယားနိုင်ငံပဲဖြစ်ပြီးတော့ဒေါ်လာတန်80လောက်သုံးဆွဲပါတယ်။သူ့ရဲ့နောက်မှာတော့ Saudi Arabia နိုင်ငံနဲ့ဂျပန်နိုင်ငံတို့ရှိပါတယ်။အမေရိကန်နဲ့တခြားနိုင်ငံတခုခုကြားမှာတင်းမာမှုတွေပို့ပြီးတိုးလာတယ်ဆိုရင်တော့အဲ့ဒီမှာအမေရိကန်အစိုးရနဲ့ပြည်လဲဖို့လုပ်တဲ့နေရာမှာသုံးတဲ့ငွေတွေပို့ပြီးတိုးလာတာတွေ့ရပါတယ်။အဲ့ဒီပြဿနာပြေလည်သွားတာနဲ့တပြင်းနဲ့တည်းအဲ့ဒီငွေတွေဝင်လာတာရက်သွားတာတွေ့ရတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင်
။မအေးသနာကြောင့်ပြောပြခဲ့တာပါခင်ဗျာ။ VOE ရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ tamis.voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါဦးခင်ဗျာ။
တရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အမိရှင်းတင်သွင်းခံထားရတဲ့ Brett Kavanaugh ကိုပြည်အောင်စုစုံစမ်းစစ်ဆေးဘီရိုက FBI စတင်စုံစမ်းစစ်ဆေးနေပါပြီ။ American ထက်လွှတ်တော်တရားရေးကော်မတီရဲ့ပန်ကြားချက်အရစုံစမ်းစစ်ဆေးမှုတွေလုပ်ဖို့သမ္မတ Donald Trump က FBI ကိုညွှန်ကြားလိုက်တာပါ။ American လွှတ်တော်အမတ်200ထက်မနည်းကဒီသမ္မတ Donald Trump ကိုတရားစွဲဆိုဖို့ပြင်ဆင်နေတဲ့ပေါ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ Washington မှာရှိတဲ့ပြည်အောင်စုတရားသူကြီးတဦးကခွင့်ပြုလိုက်ပါတယ်အမေရိကန်ဆိုရတာဝန်ရှိသူတွေအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်မရပဲပြည်ပဆိုရစီကအကျိုးမြတ်တွေရယူတာဒါမှမဟုတ်လက်ဆောင်ပစ္စည်းတွေလက္ခဏာမျိုးကိုမလုပ်ရဘူးဆိုတဲ့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံမှာအခြေခံပြဋ္ဌာန်းချက်ကိုသမ္မတထရမ့်ကချိုးဖောက်တယ်ဆိုပြီးလွှတ်တော်အမတ်တွေကဆွဆွဲထားပါတယ်လက်ရှိကမ္ဘာလုံခြုံရေးအခြေအနေခံမှန်းလို့မရပဲပြောင်းလဲဖြစ်သွားနိုင်တဲ့အနေအထားကိုရောက်နေပြီလို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့စစ်ဘက်ဆိုင်ရာကော်မတီဥက္ကဋ္ဌ Sir Stuart Peach ကတရိပ်ပေးလိုက်ပါတယ်။ NATO မှာမိတ်တီဘက်ကလည်းဖြစ်လာမယ့်စင်ကာပူအသစ်တွေကိုရင်ဆိုင်ဖို့ပြင်ဆင်ထားမယ်လို့ပြောပါတယ်။ Indonesia နိုင်ငံဆူလာဝေစီကျွန်းမှာတောက်ကြနေက9.5 ပြင်းအားရှိတဲ့ငလျင်လွတ်ခတ်ပြီးတဲ့နောက်ဖော်လာနဲ့ဒွန်ဂလာမြို့တွေကိုဆူနာမီရေလမ်းကြီးတွေဝင်ရိုက်သွားခဲ့တာကြောင့်သေဆုံးသူ384ဦးထက်မနည်းရှိနေပါပြီ
။ကျေးဇူးပါကိုအောင်ကြီး။တဲ့ရင်ချင်းညုံကိုကိုအောင်ပြောပြခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech ဇော်ညက်ဖြစ်ပါတယ် VOA American တာညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလူမီတာ1925တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါကြံဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington. Thank you.